မြန်မာနိုင်ငံရောက်နေတဲ့ပုရိဟန်းမင်းကြီးနဲ့ဗုဒ္ဓဘာသာဆရာတော်ကြီးတွေတွေ့ဆုံပွဲမှာတော့ဘာသာရေးကိုအခြေခံတဲ့အကျံဖတ်မှုတွေကိုဟန်တာပြီးတော့ဘာသာရေးမှာမေတ္တာတရားနဲ့ငြိမ်းချမ်းရေးကိုအခြေခံသွားကြဖို့နှစ်ဖက်ဘာသာရေးခေါင်းဆောင်တွေကနှိမ်ကြခဲ့ကြပါတယ်။မြန်မာနိုင်ငံကိုလေးရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်ပုရိဟန်းမင်းကြီးဟာနိုင်ငံတော်တန်ခါမဟာနာယကဗုဒ္ဓဘာသာဆရာတော်ကြီးတွေနဲ့ဒီကနေ့ညနေပိုင်းမှာတွေ့ဆုံကြရတဲ့ဖြစ်ပါတယ်။ဒီသတင်းပြည်စုံကို View မြန်မာပိုင်းသတင်းတောက်မန်မီခါကသတင်းပေးပို့ထားပါတယ်။
အမုန်းတရားကိုဟန်တာပြီးအကြမ်းဖက်မှုမဖြစ်စေဖို့နဲ့ငြိမ်းချမ်းရေးကိုအခြေတည်ကမေတ္တာရှိထားဆောင်ရွက်ကြဖို့ဆရာတော်တွေကမိန့်ကြားသွားခဲ့ကြပါရဲ့။နိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့ဥက္ကဋ္ဌဗမောဆရာတော်ကြီးကတော့ဘာသာရေးကိုအခြေခံပြီးအကြမ်းဖက်မှုဖြစ်စေတဲ့အကြောင်းရင်းနဲ့အမုန်းစကားတွေနဲ့ပတ်သက်လို့ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးတွေအနေနဲ့စူးစမ်းဟန်တာဆောင်ရွက်နေရတယ်နဲ့ပတ်သက်ပြီးအခုလိုမိန့်ကြားသွားတာပါ
။ယနေ့သမာဓိဘာသာရေးယုံကြည်မှုကိုအမိတတ်လျက်အစွမ်းရဝါရနဲ့အကျံဖက်ဝါရတို့ပေါ်ထွန်းနေခြင်းမှာလွန်စွာဝန်းနေပွေကောင်းလာပါတယ်။ကိုယ်ကိုယ်ဟာဘာသာများသည်လူသားကောင်းယူချမ်းသာကိုညွှန်ပြကြသောကြောင့်အစိုးရအကျံဖက်ဝါရနဲ့အစွမ်းရဝါရများသည်ဘာသာရေးယုံကြည်မှားကိုမှုကျင့်သုံးမှုကိုအခြေခံဤဟုကျွန်ုပ်တို့ယူဆလက်ခံခြင်းမရှိပ
ါ။ပုံဟင်းမင်းကြီးကတော့လက်တလုံးမြန်မာနိုင်ငံမှာဒါမကတကဘာလုံးမှာပါလူသားတိုင်းဟာတရားမျှတမှုကိုလိုအပ်နေတာမို့ငြိမ်းချမ်းရေးကိုရှေ့ရှုနိုင်ဖို့လိုအပ်နေသေးတယ်လို့မိန့်ကြားသွားခဲ့ပါတယ်
။ Nel salutare tutti voi esprimo il mio particolare apprezzamento per la
presenza ငြိမ်းချမ်းရေးနဲ့လူသားတိုင်းအတွက်တရားနာတာခြင်းလူ့ကုန်ဒိဋ္ဌကိုလေးစားတန်ဖိုးထားဖို့တပည့်တော်တို့မှာတာဝန်ရှိပါတယ်။ဒါဟာမြန်မာနိုင်ငံမှာဒါမကတကဘာလုံးမှာလိုအပ်နေတာပါ
။ပုံရံမင်းကြီးရဲ့ခင်းစဉ်အတွင်းမှာနိုင်ငံတကာအတိုင်းဝိုင်းကအာယုံစိုက်နေကြတဲ့မြန်မာနိုင်ငံကရခိုင်ပြည်နယ်ကပြည်ပခန့်တွေနဲ့ပတ်သက်လို့ပြောဆိုကြလိမ့်မယ်လို့အများကမျှော်လင့်နေကြပေမဲ့လေပုံရံမင်းကြီးကတော့သူ့ရဲ့မိန့်ခွန်းမှာဓာတ်ရိုက်ရင်းညွှန်းပြောဆိုတာမျိုးမရှိခဲ့ပဲတင်းမြတ်မှုတွေအတွက်ဝိုင်းဝန်းကြိုးပမ်းကြဖို့တိုက်တွန်းသွားခဲ့တာပဲရှိခဲ့ပါတယ်
။ဒီနှစ်ရဲ့ပုကl'umanità sperimenta ingiustizie momenti
ခေတ်ကာလတိုင်းမှာလူသားတွေမှာမတရားမှုပြိပခဖြစ်မှုမညီမျှမှုတွေရင်ဆိုင်နေရပါတယ်တပည့်တော်တို့ခေတ်မှာလည်းဒါတွေဟာပိုပြီးတော့များလာနေပါတယ်ဤပညာတွေတိုးတက်လာသလိုပြိပခဖြစ်မှုဆင်းရဲမွဲတေမှုဖိနှိပ်မှုတွေရဲ့ဒဏ်ရာတွေလည်းပိုများလာပါတယ်ဒီဒဏ်ရာတွေပျောက်ကင်းဖို့ကတနာကျင်နာခြင်းနဲ့မေတ္တာတရားအခြေခံပြီးတော့အပြန်အလှန်နားလည်မှုနဲ့လေးစားမှုကအရေးကြီးပါတယ
်။ကိုယ်ဝယ်ယုံကြည်သူတွေကိုလမ်းညွှန်ပြသနိုင်ဖို့အတွက်ကသက်ဆိုင်ရာဘာသာဝင်အကြီးအကဲတွေကလမ်းညွှန်ရမှာဖြစ်ကြောင်းလည်းနိုင်ငံတော်တန်ခါမဟာနာယကဥက္ကဋ္ဌဗမောဆရာတော်ဖျားကြီးကလမ်းညွှန်သွားခဲ့ပါတယ်
။ကိုယ်ဝယ်ရတော့ကိုယ်ဝယ်ရဘာသာအယူဝါဒဤမူရင်းတင်ကြားချက်များကိုသုံးနာကိုယ်ဝယ်သူတို့ကမိမိတို့ရဲ့သန္တာဒေါသဗေဟာမောဟဟူသောအဂတိတရားတို့နှင့်ရောနှောလျက်ဤပြန်ဖန်တီးကြသောကြောင့်ဒါလျင်အကျံပဲမှုနှင့်အစွမ်းရောက်မှုတို့ဖြစ်ပေါ်လာရသည်ဟုကျွန်ုပ်တို့ယုံကြည်ထားပါသည်။ထို့ဖြစ်ပါ၍ကျွန်ုပ်တို့ဘာသာရေးခေါင်းဆောင်များအားလုံးသည်မိမိတို့၏ဘာသာဝင်များအားဘာသာတရား၏လမ်းညွှန်ချက်ကိုအစစ်အမှန်များကိုအင်္ဂရိတရားမလိုက်စားပဲသင်ကြားပေးရမည်သာဝန်ရှိပါသည်
။ပုံရံမင်းကြီးရဲ့မြန်မာနိုင်ငံခင်းစဉ်ဟာနိုဝင်ဘာ29ရက်နေ့ကစလို့30ရက်နေ့အထိ၄ရက်တာကြာမြင့်မှာဖြစ်ပြီးနိုင်ငံတော်အကြီးအကဲတွေအပါအဝင်ဘာသာပေါင်းစုံကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့သလိုလူပေါင်းထောင်ချီတက်ရောက်တဲ့ပုံရံမင်းကြီးရဲ့ဝိပုစုတောင်းပွဲအခမ်းအနားကိုလည်းရန်ကုန်မြို့မှာဒီကနေ့ကျင်းပခဲ့ပါတယ်။ဒီမှာနိုင်ငံခီးစဉ်ပြီးရင်တော့ဂျာဂါပရီနီမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ခွာသွားအောင်မှာဖြစ်ပါလိမ့်ရှင်။